မြန်မာနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်ကိုချိုးဖောက်နေတဲ့နိုင်ငံတစ်နိုင်ငံဖြစ်နေတော့ပဲလို့အမေရိကန်ပြည်ထောင်စုရဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင်အစည်းအဝေးခန်းစာနဲ့ပတ်သက်လို့တုံ့ပြန်ပြောဆိုချက်တွေကိုတင်ဆက်မှာပါ။အမေရိကန်ပြည်ထောင်စုကနှစ်စဉ်ထုတ်ပြန်တဲ့ဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခန်းစာမှာမြန်မာနိုင်ငံကိုဆက်လက်ထည့်သွင်းထားဖို့အမေရိကန်ပြည်ထောင်စုရဲ့နိုင်ငံတကာဘာသာရေးလွတ်လပ်မှုကော်မရှင်ကတိုက်တွန်းအကြံပြုပါတယ်။အမေရိကန်အစိုးရကဖွဲ့စည်းထားတဲ့အဲ့ဒီကော်မရှင်ရဲ့ဧပြီလ28ရက်နေ့ရက်စွဲနဲ့2020ပြည့်နှစ်အတွက်ထုတ်ပြန်တဲ့အစီရင်ခံစာထဲမှာမြန်မာနိုင်ငံအပါအဝင်နိုင်ငံ14နိုင်ငံကိုဘာသာရေးလွတ်လပ်ခွင့်စိုးရိမ်ရတဲ့စီရင်ထဲမှာထည့်သွင်းဖို့အမေရိကန်အစိုးရကိုတိုက်တွန်းအကြံပြုထားတာပါ။ဒီလိုဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့စီရင်ထဲမှာမြန်မာပါဝင်နေရတာကဘာသာရေးကိုအမျက်ထုတ်ပြီးနိုင်ငံရေးအတွက်အသုံးချတာတွေရှိနေတာကြောင့်ဖြစ်တယ်လို့မြန်မာနိုင်ငံဘာသာဘောင်းဆောင်ချစ်ကြည်ရေးလှုပ်ရှားမှုရဲ့ဦးဆောင်သူတဦးဖြစ်တဲ့ဦးအေးလွင်ကပြောပါရစေ။
ဒါကြတော့ကျွန်တော်တို့နိုင်ငံပါကဥပဒေထဲမှာတော့ဘာသာရေးကိုအကြောင်းပြုပြီးခွဲခြားမှုမရှိရဆိုတဲ့ခါကရှိနေပါလေ
။
တို့သူများလည်းပဲတကယ်လက်တွေ့လွတ်တဲ့တော့မှာအားနည်းမှုတွေရရှိနေတယ်။ဒီကဲ့ဒီခါမှာကြတော့ဘာသာရေးကိုဒီအမျက်ထုတ်ခြင်းတဲ့တူတွေရှိတယ်။နိုင်ငံရေးအတွက်အသုံးချခြင်းတဲ့တူတွေရှိတယ်။အဲ့ဒီပုံစံတွေကလည်းပဲဘာသာတစ်ခုကိုကျွန်တော်တို့ဟိုဟာပေါ့ဒီဟိုတာဂက်ထုတ်ပြီးတော့ကပြတ်မှတ်ချပြီးတော့ကသူတို့အတွက်ဟိုအမြတ်ရအောင်ဆိုပြီးတော့နှုတ်ဆော်တဲ့ဟာလေးတွေအားလေးခုနည်းသူခံလေပုံကလေးတွေရှိနေတယ်ဆိုတာဒီ COVID-19 ကိုလေအဖြစ်နေတဲ့ခါမှာတော့မှဒီ Facebook တွေပါရောမှာတခါတည်းဒီ lockdown လောက်တာဟိုဘယ်ဘာသာဝင်ရဘယ်လိုလာလို့ဆိုတော့အဲ့လိုဟာမျိုးလေးတွေအခုတည်းကဟိုအဆုံးချခြင်းကဆန္ဒလေးတွေရှိနေတယ်ဒီတော့ဒီခက်မှာတော့ဒါဟိုတော့ကျူးစားပြီးတော့ဖိုက်ဖြစ်နေပါပြီအခုတည်းကလူငယ်တွေရဒီလိုဒီပွဲပြတဲ့ဘာသာတရားလေးပေါ်မှာဖော်ရဆက်ဆံတာကိုဒီလိုမလိုလားတော့ပါဘူးသို့တော့ရှိသေးတယ်ဆိုတာကတော့အရှိတရားတစ်ခုနေလက်ခံမှာပဲ
1998ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဥပဒေနဲ့တတ်မှတ်တိုင်းတာချက်အရမြန်မာနိုင်ငံဟာ2019ခုနှစ်အတွင်းဘာသာရေးလွတ်လပ်ခွင့်တွေကိုစနစ်တကျနဲ့ဆူဆူရွရွဆက်လက်ချိုးဖောက်နေတယ်လို့လည်းကော်မရှင်ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်မြန်မာနိုင်ငံတွင်းကပဋိပက္ခတွေနဲ့အခြေခံနိုင်ငံသားအခွင့်အရေးချိုးဖောက်မှုတွေဟာတခါတရံမှာဘာသာရေးကွဲပြားမှုတွေနဲ့ဒွန်တွဲထတ်တူကျနေတယ်လို့လည်းအစီရင်ခံစာမှာပါရှိပါရယ်။ဘာသာရေးလူမျိုးရေးနဲ့ပတ်သက်လို့သတင်းအမှားဖြန့်ဝေတဲ့ကိစ္စတွေကအရင်ကတည်းကရှိနေတယ်ဆိုပေမဲ့အခုအချိန်မှာတော့ COVID-19 ရောဂါကိုအခြေခံပြီးလူမှုကွန်ရက်တွေကနေတဆင့်ဘာသာရေးလူမျိုးရေးမုံတရားတွေဖြစ်အောင်လှုံ့ဆော်လာတာမျိုးတွေတွေ့လာရတယ်လို့လူမှုသဟဇာတာဖော်ဆောင်ရေးအဖွဲ့ကကိုသက်ဆွေဝင်းက VOA ကိုပြောပါရယ်
။ကျွန်တော်တို့ဒီဘာသာရေးလူမျိုးရေးနဲ့ပတ်သက်ပြီးတော့အမုန်းတရားတွေပေါ့နော်အမုန်းတရားဖြန့်ဝေတဲ့ကိစ္စတွေတရင်မှဖြန့်ဝေတဲ့ကိစ္စတွေဒါတွေကဒီဟိုဟာရှိနေရကြပါပြီအခုလည်းအခုတည်းကလည်းဒါကျွန်တော်ဟိုဟာမပြောက်သေးပါဘူးအခုကျတော့ဘာပုံစံဖြစ်လာလဲဆိုတော့ဆိုတော့ဒီ COVID ကိုအခြေခံပြီးတော့ဘာသာရေးလူမျိုးရေးအမုန်းတရားတွေဖြစ်အောင်လှုံ့ဆော်တာမျိုးတွေတွေ့ရတယ်ဥပမာကျွန်တော်ဒီ infect မှာဖြစ်သွားခဲ့တဲ့ case ဆိုလို့ရှိရင်လည်းဒီ Christian ဘာသာဝင်တွေကိုဒီတိုက်ခိုက်ပြောဆိုတာမျိုးကြီးတွေ့ရတယ်။အဲ့လိုပဲဒီတာဝန်မှာဖြစ်ခဲ့တဲ့ကိစ္စတွေတင်တယ်မွတ်စလင်တွေကိုဟိုတိုက်ခိုက်ပြောဆိုတဲ့အမျိုးကြီးရှိတယ
်။ဟုတ်ကဲ့
။ဒါကြောင့်မလို့ဒီဟိုဒါလည်းဒီကိုဗစ်ကိုအကြောင်းပြပြီးတော့ဒီယောဂကုနဲ့အတူဆက်နွယ်ပြီးတော့ဒီဘာသာရေးတို့ကဒီတိုက်ခိုက်တဲ့အမျိုးကြီးအခုနောက်ပိုင်းလည်းရှိနေတော့မှာပဲ
။ရခိုင်ပြည်နယ်၊ချင်းပြည်နယ်နဲ့ကချင်ပြည်နယ်အတွင်းကစစ်ပွဲပဋိပက္ခတွေကိုဥပမာအနေနဲ့ဖော်ပြထားပါရယ်။ဒီအစီရင်ခံစာထဲမှာဗုဒ္ဓဘာသာအစွန်းရောက်မျိုးချေဝါဒီမဘာသာလို့အဖွဲ့အစည်းတွေနဲ့မြမစစ်တပ်နဲ့ဆက်နွယ်တဲ့အဖွဲ့တွေကလူမှုမီဒီယာတွေကိုအသုံးပြုပြီးအမုန်းတရားလှုံ့ဆော်တဲ့လှုပ်ရှားမှုတွေကိုလည်းဖော်ပြထားပါရယ်။ရိုဟင်ဂျာမွတ်စလင်တွေအပြင်ဘာသာရေးအရာနဲ့လူမျိုးရေးအရာလူနည်းစုတွေအပေါ်ဆိုးဝါးတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကြောင့်မြန်မာနိုင်ငံကိုဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့စိုးရိမ်ရတဲ့နိုင်ငံစီရင်နဲ့ဆက်လက်ထည့်သွင်းထားဖို့ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့မြန်မာနိုင်ငံဝန်ကြီးဌာနကအဖွဲ့အစည်းတွေနဲ့လူပုဂ္ဂိုလ်တဦးချင်းပေါ်အရေးယူပိတ်ဆို့မှုတွေလုပ်ဖို့2016ခုနှစ်ကအမေရိကန်သမ္မတအမိတ်နဲ့ဖြတ်သိမ်းခဲ့တဲ့အရေးပေါ်အခြေအနေသတ်မှတ်ချက်တွေထဲမြန်မာနိုင်ငံကိုပြန်လည်ထည့်သွင်းသတ်မှတ်ဖို့နဲ့အခြေခံအခွင့်အရေးတွေကိုချိုးဖောက်သူတွေတာဝန်ခံလာအောင်အမေရိကန်အစိုးရကဆက်လက်ဆောင်ရွက်ဖို့ဆိုပြီးဒီအစီရင်ခံစာမှာတိုက်တွန်းထားပါတယ်။ဒီအစီရင်ခံစာနဲ့ပတ်သက်လို့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရဘက်ကတုံ့ပြန်ချက်တော့မတိရသေးပါဘူး။ဒါပေမဲ့မြန်မာနိုင်ငံအနေနဲ့လွတ်လပ်စွာယုံကြည်ကိုးကွယ်ခွင့်ရှိသလိုအသေးအချာဟန့်တာနှောက်ယှက်တာမျိုးမရှိဘူးလို့တော့မြန်မာအာဏာပိုင်တွေဘက်ကအရင်တုန်းကတုံ့ပြန်ခဲ့ပြုပါတယ်ရှင်။ကျွန်မအင်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။